โอเคดร.มิวครับเนี่ยလက်ရှိဒီ H1N1 လို့ခေါ်တဲ့ဒီယာသီတုတ်ကွေးပေါ့နော်မြန်မာနိုင်ငံမှာစဖြစ်ပြီးတော့တည်ဆုံမှုတချို့ရှိနေတဲ့အချိန်မှာနောက်ပြင်းထန်တဲ့တုတ်ကွေးမျိုးစဖြစ်တဲ့ H5N1 လို့ခေါ်တဲ့ဒီကြက်ငှက်တုတ်ကွေးကလည်းကြက်တွေမှာဒီအထူးသဖြင့်ဒဝဲနဲ့ရန်ကုန်မှာပေါ့နော်စတွေ့လာတာကိုတွေ့ရပါတယ်ဆရာဒီဒဝဲမှာဆိုလို့ရှိရင်ကြက်ချန်တွေမှာဒီထောင်နဲ့ခြေတဲ့ကြက်တွေရန်ကုန်မှာဆိုလို့ရှိရင်လည်းအိမ်မွေးကြက်တွေပေါ့နော်အပြင်မှာထားတဲ့ချက်တွေဟလာအကောင်20လောက်ဒီ H5N1 တွေ့တာကိုအတီးပြုတ်ထားတာကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီချက်တွေကဖြစ်တာကနေလူတွေကူးဆက်လာနေတဲ့အနေထားပေါ့နော်ဘယ်လောက်ထိရှိလဲဆရာ
ဒီအခုရန်ကုန်ကတော်တော်များများဖြစ်နေတာကအဲ့ဒီ H5N1 တို့တော်တော်ကြောက်နေတယ်လူတွေလည်းတုတ်ကွေးတွေလည်းဖြစ်နေကြတာဟုတ်နော်အဲ့တော့တုတ်ကွေးဆိုတာအခုပြောလိုက်တော့ချက်တုတ်ကွေးဝက်တုတ်ကွေးဟလာလူတုတ်ကွေးအခုလောလောဆယ်လူတွေပါဖြစ်နေတာက H5N1 ပေါ့နော်တယောက်နဲ့တယောက်နာတီချောင်းဆိုတာနဲ့ကူးနေကြတယ်အဲ့လိုပဲကတော့ဝယ်မှာကြက်တင်မှာတကွေးတွေဖြစ်ကုန်ပြီအဲကြက်တွေလည်းသေကုန်ပြီပေါ့ဗျာသေကုန်တော့ဒီမြေမြှောက်ရတဲ့လူတွေရှိတယ်အဲ့ဒီကနေမှမယန်းကုန်းမှာစပြီးတော့ခုနကအိမ်မွေးကြက်ကလေးတွေပေါ့တက်တင်ပေါ့တက်တက်ပမာကြက်ကလေးတွေပေါ့ဒီကြက်တွေမှာခုနသေပြီးတော့ဆစ်လိုက်တော့ H5N1 ကြက်တကွေးကတွေ့ပြန်အောင်အဲ့ကြက်တကွေးနဲ့လူတကွေးနဲ့ဘယ်လိုကွာလဲပေါ့နော်ဒါကိုကျွန်တော်သဘောပေါက်ထားမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကွာလဲဆိုတော့လေးရှင်းပြပေးပါလား
ကြက်တကွေးတွေကဟိုးလုံးကကျွန်တော်တို့ဒီစောင်းခုမြက်တွေပေါ့နော်ကျေကွေရိုင်းနဲ့တောထဲမှာနေတဲ့ဒုမရှင်ဟိုပင်ရချမှာနေတဲ့မြင့်ကြီးတွေကနေပြီးတော့เนาะသူတွေထူတက်တဲ့နေရာကိုဝင်လာကြတယ်အဲ့တော့ဒီခိုးတွေကိုကူးဆက်တယ်ကြက်တွေကိုတူပဲသူတို့မှပါလာတဲ့တုတ်ဝေးပေါ့เนาะကျွန်တော်1959ခုနှစ်တည်းကစကော့တလန်မှာစပြီးတွေ့တယ်လို့ကျွန်တော်ပြောတယ်အဲ့ဒီကနေမှ2004ခုနှစ်မှာအာရှက H5N1 ကြက်တွေအာရှက်ဗီယက်နမ်ကမ္ဘောဒီးယားဗမာပြည်မှာလည်း2006ကနေ2016ဒီကိုအဲ့လိုမျိုးကြက်တုတ်ဝေးတွေတော့၈ချိန်လောက်ကျွန်တော်တို့ဖြစ်တာရှိခဲ့တယ်ကြက်ဒီမှာတုတ်ကွေးတွေဖြစ်တယ်သူတို့လည်းနာချီရဲချောင်းဆိုးတယ်ပေါ့နော်အရှိပါတယ်ပေါ့နော်အဲဒါကကြက်မှာဖြစ်တဲ့တုတ်ကွေးအဲကြက်တုတ်ကွေးဖြစ်ရင်ကြက်ဒီမှာကူးဆက်တာကြက်ဒီငှက်ဒီဘဲဒီနောက်ကကျွန်တော်ခိုးတွေပေါ့နော်တခါခိုးတွေကနေပြုတ်ကျပြီးတော့သေပြီးတော့စစ်လိုက်တော့အဲဒါမှုတွေလည်းကျွန်တော်တို့ဖြစ်ကြတာရှိတာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့ဒီကနေပြီးတော့ဒီလူကိုကူးနိုင်တဲ့အနေထားကဘယ်လောက်ရှိလဲဆရာကြီ
းအခုအဲ့ဒါကအင်ပရန်ရှားပါတယ်ရှားပါတယ်ကဘာပေါ်မှာကျွန်တော်တို့ဒီ2003ခုနှစ်အစင်းရပေါ့နိုင်ငံပေါင်း15နိုင်ငံမှာကျွန်တော်တို့ဒီလူကိုကူးဆက်တဲ့ case ပေါင်းကအများဆုံး900ပတ်ဝန်းကျင်လောက်ပဲရှိတယ်ဒါပေမဲ့ပြဿနာပါလေအဲ့900မှာ385ယောက်ကသေသွားတယ်ဆိုတော့သေပြောက်နှုန်းက60ရာခိုင်နှုန်းရှိတယ်အခုကျွန်တော်တို့ဒီဖြစ်နေတဲ့ဒီလူတုတ်ကွေးက H1N1 ကသေနှုန်းက10ရာခိုင်နှုန်းပဲပြောထားတယ်အဲ့ဒါကြောင့်ကျွန်တော်ကအင်မတန်အင်မတန်တော့အရေးကြီးတယ်ဒါပေမဲ့လောလောဆယ်ရန်ကုန်မှာပေါ့နော်အဒီကုနာတဝယ်မှာလူကိုကူးတာမတွေ့သေးဘူးဒါပေမဲ့အရင်တော့ကဗမာပြည်မှာလူကိုကူးခဲ့တာတယောက်တွေ့ခဲ့ဘူးတယ်အဲ့လူကလည်းအသက်ရှင်သွားတယ်ဗျာနော်အဲ့တော့ကျွန်တော်ဒါတိုနေ1000နဲ့ကျွန်တော်6ခုနှစ်လောက်ကအဲ့တော့လူတွေမကူးဆက်ဖို့တော့အရေးကြီးတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလူဒီချက်တင်မှာဖြစ်ပြီဆိုရင်လူတွေမကူးအောင်ပေါ့ဆရာနော်ဒီကူးပုံကူးနည်းလေးကိုစပြီးတော့ရှင်းပြပေးပါလား
အဓိကဒီမှာကကျွန်တော်ဒီအခုဖြစ်နေတဲ့လူတုတ်ကွေးနဲ့တော့မတူဘူးပေါ့လေဒီကဒီကချက်တင်မှာခုနအပြက်အရှင်ပဲဖြစ်ဖြစ်မယ်ချက်သေးရင်ပဲဖြစ်မယ်ချက်တင်မသေးခင်မှာချက်တရားစပြီးချက်ဥပုံစံချက်ဝေးတာမာရန်ပြော့နေပြီဒီချက်တရားလည်းနှာရီချမယ်ချောင်းဆိုးမယ်အဲအဓိကဂရီးကြိုင်နဲ့ရိုင်ပြီးလဲချမယ်အစာမစားဘူးဝါနေသွားတယ်ပြင်ထန်လာသူတို့ရဲ့အမောက်တူပါလို့လေခါတိုင်းလို့နီးနေမဲ့ဆိုခရမ်းရောင်တွေဖြစ်လာတယ်အဲအဲ့လိုမျိုးဖြစ်လာတယ်ဆိုဒီချက်တွေအများကြီးသေပြီပေါ့နော်အဲ့တော့အဲ့ဒီချက်ကနာနေတဲ့ချက်ကိုသွားကင်မယ်သူဒီမျိုးကုဏ္ဏတော်ကသေသွားတဲ့ချက်တွေကိုကင်တွယ်မယ်ဆိုလို့ရှိရင်ကင်တွယ်မှုကနေပြီးတော့လူကိုကူးဆက်တာပဲအခုကလူရဲ့နှာခေါင်းထဲရောက်မယ်ပါညာပေါ့နော်အဲ့တော့ဒါကောက်ကူးဆက်တာလည်းအမတန်ရှားပါတယ်လူချက်တွေမှာပဲဖြစ်ပြီးတော့လူကိုမရောက်သေးဘူးပေါ့ဒါပေမဲ့ဖြစ်လာလို့ရှိရင်လူကိုကူးဆက်တယ်ဒီချက်တွေကိုကင်တွယ်မိလို့ရှိရင်လူကိုကူးဆက်နိုင်တယ်ဒီအသားတွေကိုစားလို့ကူးတာမဟုတ်ဘူးအဲ့မို့ကျွန်တော်ကဒီကြက်သားကိုချက်လိုက်မယ်80ဒီဂရီနဲ့ကြက်သားပူပြီးလိုက်မယ်ဆိုရင်ဒီပူပိုးတွေကသေသွားမယ်ပေါ့နော်အဲ့တော့ကကြက်ကိုကင်တွယ်လို့ကျွန်တော်ဖြစ်လာတာအဲ့ဒါကြောင့်ကျွန်တော်ကဒီအနီးနားတဝိုက်တဲ့ကင်တွယ်မှာဆိုးလို့ဒီကြက်တွေကိုကျွန်တော်အကုန်တတ်ပစ်တယ်မြေမြုပ်ပစ်တယ်မီးချို့ပစ်တယ်အဲ့လိုမျိုးလုပ်ကြရတာပေါ့
ဟုတ်ကဲ့ဆရာဒီလူလူချင်းရောကုနိုင်လားဆရာ
လက်ရှိကဘာပေါ်မှာဒီ H5N1 နေပြီးတော့လူကိုကူးလာတာတော့ရှိတယ်ဒါပေမဲ့လူလူချင်းကူးတာကျွန်တော် case တစ်ခုမှမတွေ့သေးဘူ
းဟုတ်ကဲ့ဆရာ
ကူးစနေရတော့အဓိကတော့ဒီကြက်တွေကိုကင်တွယ်မိလို့ပါပဲ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကင်တွယ်မိလို့ကူးဆက်တာနေပြီးတော့ကာကွယ်နိုင်မှုအတွက်ဆရာရင်ခုနကဒီချက်တွေကိုမြင်မြုပ်လာတက်ပြစ်တာအပြင်တခြားရောဘာတွေလုပ်နိုင်တယ်လဲဆရာ
လောစီကတော့ကျွန်တော်ကစောင့်ကြည့်တာပါလေဒီနောက်ချက်ခံနေမှာဒီပိုးများရှိနေမလားပေါ့နော်အဲ့လိုရှိမယ်ဆိုတော့ကျွန်တော်ကဒီချိုးချက်ခံနေကိုကြိုတင်ပြီးတက်ပြစ်တာကြောင်ရှိရနိုင်ငံတော်တော်များများကလည်းအဲ့လိုလုပ်ခဲ့တယ်ပေါ့နော်အဲ့တော့အဓိကကဒီချက်တွေကိုကင်တွယ်မယ်ဆိုရင်ကျွန်တော်တို့ဒီကနေ့မှ PPE ဆိုတဲ့ဝတ်စုံကြီးနေတယ်ပေါ့နော်ဟိုနေလက်အိတ်တွေအဲ့အဲ့ဒါမျိုးနဲ့ကျွန်တော်ကကင်တွယ်ရမယ့်ပုံစံမျိုးတွေရှိတယ်ကာကွယ်ဆေးနဲ့ကျွန်တော်တို့ထိုးတာအခုကဘာမှာစမ်းသက်တဲ့အဆင်ပဲရှိသေးတယ်။ကာကွယ်ဆေးကမသေးချာသေးဘူးပေါ့နော်။အခုကျွန်တော်တို့ H1N1 ကတော့ကာကွယ်ဆေးတွေရှိတာ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာကွယ်တဲ့ဂျားရရပဲပေါ့နော်။ရောဂါဖြစ်လာခဲ့ရင်ဆရာကြီးကြိုတင်သိရှိနိုင်တဲ့ လက္ခဏာတွေရောရှိလားဆရာ
ဒီတုတ်ကွေးဆိုတဲ့အတိုင်းတုတ်ကွေးလက္ခဏာတွေပေါ့လူအုပ်ဆက်ပြီးဆိုရင်ခုနဖျားမယ်မီမလဲဖြစ်မယ်ချောင်းဆိုးမယ်လေပင်းနာမယ်ကျားတွေကြိုက်ခင်းမယ်ပေါ့သူကတော့ဂိုက်နာလာတွေရင်ပတ်အောင်နာတွေဝမ်းသွားတာတွေဖြစ်လာနေတာပေါ့နော်ရောအရေးကြီးလို့ပြင်းထန်တယ်ဆိုလို့ရှင်တော့ရင်ကျက်တာတွေမောတာတွေနောက်အသက်ရှင်မှုကတော့နမူနီးယားဝင်တာတွေနောက်ဆရာဝန်တွေပြောတဲ့ ARDS ဆိုခေါ်တဲ့ရုပ်တရက်တခါတဲ့အသေးအတန်အသက်ရှင်ကြက်မောပြီးတော့နော်အဲ့ဒီကနေမှစိတ်ချောက်ချားတယ်အာယုံရောဝေနာတွေခံစားရမယ်တက်တာချက်တာတွေဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်တဲ့လက္ခဏာတွေပေါ်လာရင်တော့စေယုံအများဆုံးပြသင်တာပါဆရာနော်အဲ့ဒီခါကျတော့ဆရာရေဒီကုသမှုအနေထားဘယ်လိုရှိလဲဆရာ
ကုသတာတော့ကျွန်တော်နိုင်ငံတကာမှာခုနပြောလို့ပေါ့နော်ဒီနှုံးကအများများတယ်လို့ပြောတယ်60ရာခိုင်နှုံးပေါ့ ICU ထဲမှာထားပြီးတော့တခြားအခွင့်အရာတွေမပျက်စီးအောင်ကြည်ဓာတွေဗိုင်းရပ်စ်တွေဆေးတွေပြီးတာတွေတော့ကျွန်တော်ကုပါတယ်အဲ့ဒီအထူးသဖြင့်ကတော့ခလေးတငယ်တရှိရလူတွေရောဂါခံရှိရလူတွေဖို့တော့ပို့ပြီးပြုဆောင်မှာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကြက်ငှက်တကွေဖြစ်လာနေတာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လား
အခုလူတွေစိတ်ပူနေကြတာကဒီဗိုင်းရပ်စ်ကတုတ်ဝေးဗိုင်းရပ်စ်ပေါ့နော်အထူးသဖြင့်ဒီအေအိုးစုမှာပါတဲ့ဗိုင်းရပ်စ်တွေပေါ့နော် HJN နေနဲ့တွဲခေါ်တဲ့ဗိုင်းရပ်စ်အကုန်လုံးကမျိုးရိုးဗီဇတွေအများအားပြောင်းလဲနေတယ်အဲ့တော့ပြောင်းလဲနေတော့စိတ်ပူတာကအခုတက်ရှိဖြစ်နေတဲ့တုတ်ဝေး H1N1 နဲ့အခုကြက်တုတ်ဝေး H5N1 ဒီဗီဇနှစ်ခုပြောင်းပြီးတော့လူအများကူးဆက်လာခဲ့တယ်လူတွေတော်တော်ဒုက္ခရောက်မယ်ပေါ့အဲ့ဒါတော့စိတ်ပူလားရှိတယ်အဲ့တော့ Delta Zero အနေထားမှာဒီ H5N1 ကြက်တုတ်ကွေးဟာလူကိုဘာမှမကူးသေးပါဘူးကူးမလာအောင်တော့စောင့်ရှောက်အောင်ပဲဒါကြောင့်ပရိစ္ဆန်တွေအခုဒီကြက်တွေငှက်တွေခိုးကြက်စင်တွေခိုးရီအစကြီးကန်နေရအစပေါ့ဗျာအဲ့လိုကြည်လာခဲ့တော့တခုခုများဖြစ်လာခဲ့ရင်တက်ဆိုင်ရာဒါနာတွေကိုသတင်းပို့ပါအဲ့ဒီကနေမှလူတွေမကင်တွေပါနဲ့
ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ